ဟုတ်ပါရှင်များခင်ဗျာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထောင်စုနဲ့ပတ်သက်ပြီး2018မြန်မာလူအခွင့်အရေးနဲ့လွတ်လပ်မှုအဖွဲ့ဝင်တွေကိုတိုးချက်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်ဘာသာပေါင်းစုံအဖွဲ့ဝင်320ကျော်ကလက်မှတ်ရေးထိုးပြီးအမေရိကန်အထက်လွှတ်တော်မှမစ်မက်ကော်နဲကိုတိုက်တွန်းခဲ့ကြပါတယ်အခုလိုအထက်လွှတ်တော်မှမစ်မက်ကော်နဲကိုဥတီတိုက်တွန်းရတာနဲ့ပတ်သက်ပြီးကင်တက်ကီခရီးရန်အသင်းတော်များကောင်စီဥက္ကဋ္ဌသိခါတော်ရဆရာတော်ကင်ဂယ်ဘတ်က
We pressed him to take action. He controls the vote at the moment on the several different pieces of legislation. The one we were pushing for was one called the Burma Act of 2018.
ထို့ဆိုရှင်မြန်မာလူအခွင့်အရေးနဲ့လွတ်လပ်မှုအဥပဒေနဲ့ပတ်သက်ပြီးထက်လွတ်တော်အမတ် Mitch McConnell ရဲ့မဲဟာအလွန်ပဲအရေးကြီးတဲ့အကြောင်း Mitch McConnell ဟာမြန်မာဒီမိုကရေစီရေးမှာကာလကြာရှည်အပြည့်ကူညီခဲ့သူဖြစ်ပြီးမြန်မာနိုင်ငံစစ်အစိုးရလက်အောက်မှာစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူခဲ့တဲ့နေရာမှာရှေ့တန်းကဥဆောင်ခဲ့သူဖြစ်တာကြောင့်ရခိုင်အရေးမှာလည်းမွတ်စလင်တွေရဲ့လူညုံရေးဂုံသိခါနဲ့လူအခွင့်အရေးတွေနဲ့အညီနေထိုင်နိုင်ရေးကူညီပေးဖို့အတွက်အရေးကြီးတဲ့ပုံကူဖြစ်တာကြောင့်အခုလိုကြေညာချက်ထုတ်ပြန်တိုက်တွန်းရတာလို့ပြောဆိုခဲ့တာပါအဲ့ဒီ2018မြန်မာလူအခွင့်အရေးနဲ့လွတ်လပ်မှုအဖွဲ့ပရိမာရခိုင်ပြည်နယ်ကရိုဟင်ဂျာခေါ်မွတ်စလင်တွေပေါ်ဖြစ်နေခံရတာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ခေါင်းဆောင်တွေကိုပိတ်ဆို့အရေးယူရေးလူသားချင်းစာနာကူညီရေးတွေတိုးမြင့်ဆောင်ရွက်ရေးတရားမျှတမှုနဲ့တော်ဝင်ခံမှုလုပ်ငန်းစဉ်တွေစတင်ဆောင်ရွက်ရေးတွေပါဝင်ပါတယ်။ကင်တက်ကီပြည်နယ်ဘာသာပေါင်းစုံအဖွဲ့ဝင်တွေလက်မှတ်ရေးထိုးခဲ့တဲ့တိုက်တွန်းစာမှာလည်းအဲ့ဒီအဖွဲ့ပရိဟာမြန်မာစစ်ကောင်းဆောင်တွေအပေါ်အဓိကပြစ်မှတ်ထားပြီးလိုအပ်သလိုအရေးယူဖို့မြန်မာစစ်တပ်အနေနဲ့ Professional Army လို့ခေါ်တဲ့တကယ့်စစ်မှန်တဲ့တပ်မတော်တရားဖြစ်လာရေးအတွက်လိုအပ်တာတွေဖြည့်ဆည်းပေးရေးအချင်းပြတ်ခြားစားမှုပဋိပက္ခနဲ့ကြည်ဝတ်မဲ့ပြုမှုဓာတ်တွေရုံနဲ့တွားရေးအတွက်အကျိုးရှိမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီကစားနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်မစ်မက်ကွန်နဲရဲ့ယုံကကြေညာချက်ထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံကလူသားဆိုင်ရာပြဿနာအထူးသဖြင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခသည်ပြဿနာအတွက်အထူးတည်းလဲစိုးရိမ်မိတဲ့အကြောင်းရခိုင်ပြည်နယ်အပါအဝင်မြန်မာပြည်တွင်းကအကြမ်းဖက်မှုတွေလုံးဝရပ်မှာဖြစ်မယ်လို့အခိုင်အမာယုံကြည်နေဆဲဖြစ်ကြောင်းနှစ်ဖက်လုံးမှာရှိနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာရေးအကူအညီတွေမြန်မြန်ဆန်ဆန်ရောက်ရှိဖို့အရေးကြီးကြောင်းအခက်အခဲတွေပြဿနာတွေရှိနေပေမဲ့မြန်မာနိုင်ငံအစိုးရကိုဆက်လက်အားပေးကူညီရမှာဖြစ်ကြောင်းမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်ဘဝနှိမ့်မြှုပ်ဆောင်ရွက်နေတဲ့ဒေါက်တာဆုကြည်ဟာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အကုန်ဆုံးညှို့နှိမ့်ချက်အဖြစ်ဆက်လက်ရှိနေဆဲဖြစ်တဲ့အကြောင်းဒါပေမဲ့စစ်တပ်ကရေးဆွဲခဲ့တဲ့မြန်မာနိုင်ငံအခြေခံဥပဒေအရရပ်ဖက်အစိုးရဟာစစ်တပ်ကိုမလွှမ်းမိုးနိုင်ကြောင်းမက်ကွန်နဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်အထက်လွှတ်တော်မှမစ်မက်ကွန်နဲဟာပြီးခဲ့တဲ့နှစ်စက်တင်ဘာလကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဆက်တချို့ကဒုက္ခသည်ဆိုင်ရာလူသားချင်းစာနာကူညီရေးအခက်အခဲတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာအလားတူပြောဆိုခဲ့ပါတယ
် According to the Burmese constitution the army is essentially autonomous and it has control on the ground of the Rohingya situation unfounded criticism of
လူရင်းချပြဿနာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုအပြစ်တင်နေကြပေမဲ့မြန်မာနိုင်ငံရဲ့အခြေခံဥပဒေအရအစိုးရဟာစစ်တပ်ကိုအမိန့်ပေးလို့မရသလိုလူ junit ကိစ္စဆိုတဲ့ခေါင်းစဉ်အောက်မှာဝင်ရောက်ဆုံးဖြတ်လို့လည်းမရဘဲဖြစ်နေပါလေလို့မစ်မက်ကွန်နဲကပြောဆိုခဲ့တာပါ။ဒါပေမဲ့မြန်မာနဲ့ကုလသမဂ္ဂကြားမကြခင်ကလက်တလောလက်မှတ်ရေးထိုးခဲ့တဲ့နှစ်ဖက်သဘောတူနားလည်မှုစာချုပ်လောအရဒုက္ခသည်တွေနေရပြန်နိုင်မှုအခြေအနေတွေဖန်တီးပေးရေးကိစ္စပေါ်အတက်မိတဲ့အကြောင်းအမေရိကန်ပြည်တော်စုအနေနဲ့ဒေါက်ဆန်းစုကြည်ကိုဆက်လက်အားပေးကူညီသွားမှာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ထက်လွတ်တော်မှမစ်မက်ကွန်နဲကကင်တက်ကီပြည်နယ်ဘာသာပေါင်းစုံအဖွဲ့ဝင်လူစီကိုပြန်ကြားခဲ့တဲ့စာမှာလည်းမြန်မာနိုင်ငံမှာ2015ခုနှစ်လွတ်လပ်တဲ့ရွေးကောက်ပွဲလိုအတက်ဖွယ်ရာဖြစ်ပေါ်တိုးတက်မှုတွေရှိခဲ့ပေမဲ့အခြေခံဥပဒေပြင်ဆင်ရေးလိုအဓိကကြတဲ့စိန်ခေါ်ချက်တွေတွင်လည်းရင်ဆိုင်နေရတဲ့အကြောင်းရခိုင်အရေးနဲ့ပတ်သက်ပြီးတော့လည်းဒုက္ခသည်တွေစီကိုအကူအညီတွေအများဆုံးရောက်ရှိအောင်ဆောင်ရွက်ပေးဖို့ဒေါက်ဆန်းစုကြည်ကိုတိုက်တွန်းပြောကြားခဲ့တဲ့အကြောင်းဒါ့အပြင်မတ်လ23ရက်နေ့ကအတည်ပြုခဲ့တဲ့အမေရိကန်ဆိုရရဲ့2018ဘန်ဒါရီနှစ်အထွေထွေအသုံးစရိတ်ရာထားချက်မှာလည်းမြန်မာနိုင်ငံကပြည်ပခန့်ဖြစ်ပွားရာနေရာတွေမှာအထွေထွေလူအခွင့်အရေးဖောက်ဖျက်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးဆွဆွဲချက်တွေအထောက်အထားတွေအပေါ်စုံစမ်းစစ်ဆေးရေးဆိုင်ရာရံမုံငွေတရက်ပါဝင်လာအောင်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းအဲ့ဒီဥပဒေအရမြန်မာနိုင်ငံအစိုးရအနေနဲ့သတင်းမီဒီယာသမားတွေနဲ့တက်ကြွထုတ်ချသူတွေအပါအဝင်လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်လေ့စားသမှုရှိကြောင်းအမေရိကန်နိုင်ငံခြားရေးဌာနကအတည်ပြုမှသာထောက်ပံ့ရေးရံမုံငွေပေးဖို့ဆိုတဲ့ဥပဒေကိုသူ့ရဲ့ထောက်ခံခြင်းနဲ့အညီအတည်ပြုနိုင်ခဲ့ကြောင်းလည်းဖော်ပြထားပါကြောင်းစီရင်ခံတင်ပြပါပါခင်ဗျာ